ဤချင်းနိုင်ငံမှာတော့စစ်ဆိုးရွားဘက်ကဆန္ဒပြမှုတွေရော်သွားစေဖို့လည်းလျော့မှုတချို့လုပ်ခဲ့ပေမဲ့ဒီဆန္ဒပြသူတွေနဲ့လုံခြုံရေးတပ်တွေအကြား9ရက်မြောက်နေ့အဖြစ်အပြန်အလှန်တိုက်ခိုက်မှုဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်တကြွလှုပ်ရှားသူတွေကပြီးခဲ့တဲ့ဘက်ကဆခဲ့တဲ့ဒီထောင်တောင်းချီတဲ့ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လူပေါင်းအနည်းဆုံး35ဦးထိသေဆုံးခဲ့ရပြီးဒီအထက်မှာဒီနေ့အနည်းဆုံးထပ်သေးခဲ့ရတဲ့2ဦးလည်းပါတယ်လို့ဆိုပါတယ်ကုလသမဂ္ဂလူခွင့်ရေးကော်မရှင်မင်းကြီးနဗီပီလေးကတော့အခုလိုဆန္ဒပြသူတွေကိုအလွန်ကျွံအင်အားသုံးနှိမ်နှင်းတာသိတာနေတာမို့ဒါတွေကိုအမြန်ဆုံးအဆုံးသတ်ဖို့အီဂျစ်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်ဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာသူမကအေးချမ်းချမ်းဆန္ဒပြနေကြတဲ့သူတွေကိုရရဲဆက်ဆက်ရိုက်ဖြစ်တဲ့ပုံရိပ်တွေတွေ့ခဲ့ရတယ်လို့ပြင်းပြထန်ထန်သုံးနှုန်းပြီးဝေဖန်ပြောဆိုလိုက်ပါတယ်မနေ့အင်္ဂါနေ့တုန်းကတော့ဒီလက်နက်ကင်တပ်များရဲ့အမြန်ဆုံးစစ်ကောင်စီအကြီးအကဲမိုဟာမက်ဟူဆန်တန်တဝီက၈နှစ်ဂျူလိုင်မှာရွက်ကောက်ပွဲလုပ်ပေးတာအပါအဝင်အရသာအစိုးရအသွင်ကူးပြောင်းရေးကိုပုံပြီးမြန်မြန်လုပ်ပေးမယ်လို့ကတိပေးခဲ့ပါတယ်။သူကပဲဒီစစ်အုပ်ချုပ်ရေးတိကျပုံပြီးအမြန်အဆုံးသတ်ဖို့လိုမလို့ကိုတော့လူလူဆန္ဒခံယူပွဲလုပ်ပြီးဆုံးဖြတ်ဖို့လိုတယ်လို့ပြောပါတယ်ခင်ဗျာ။